အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတယ်မှာမြန်မာနိုင်ငံရဲ့ပြဿနာဟာလူပုဂ္ဂိုလ်တဦးတယောက်ထဲနဲ့တွေ့ဆုံဆွေးနွေးဖြေရှာလို့ရတဲ့ပြဿနာမဟုတ်ဘူးလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ချက်အကောင့်ထဲမှာပေါ်သေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလား။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်5ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့ချုပ်စိတ်ပြက်နေကြတာပါဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံလက်ကျောက်ကထဘူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးတန်တမန်အာရီဝန်ယူဆော့ဖ်ကပြောထားတာပါသူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံပြဿနာကိုလူပုဂ္ဂိုလ်တူတူယောက်ထင်းနဲ့တွေ့ဆုံဆွေးနွေးအဖြေရှာလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တူတူယောက်ဒီအဖွဲ့အစည်းတူယောက်ထင်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာကြာဒီအရီကိုဒီနိုင်ငံတော်ရဲ့အတိုင်းအမြပုံကောင်ဒေါန်ဆန်းစုကြည်ကြောက်ခဲနဲ့တွေးဆမှုကြာဖြေရှင်းပြီးလို့ဖြစ်နိုင်တယ်လို့ယုံကြည်ရင်အဲ့ယုံကြည်မှုဟာကျွန်တော်ပြောချင်တာမျက်ကန်းယုံကြည်မှုလို့ပဲကျွန်တော်ပြောချင်တာဒါတွေကိုကျွန်တော်ပြောနေတာဒီအကြောင်းပဲပြောနေမှာမြန်မာနိုင်ငံတမိုင်းဆင်ဆက်ဖို့ကြည့်မြန်မာနိုင်ငံရဲ့ဖြေရှင်းလာတဲ့ကိစ္စတွေကိုကြည့်ဒါတွေကိုအကန့်အသတ်နဲ့လူပုဂ္ဂိုလ်ပိုင်းဆိုင်ရာအကန့်အသတ်နဲ့လုပ်တယ်ဆိုတာကငယ်ပဲကျဉ်းချောင်းလုံးပါအာဆီယံအစည်းအဝေးမှာကျွန်တော်သဘောတူညီချက်900ရှိခဲ့တယ်။အဲ900ကကြေကြေပြန့်ပြန့်ပါပြီးဖြစ်တယ
်။ဘူဂျုံမူကြီးမင်းအောင်လှိုင်ကိုထိပ်သီးအစည်းအဝေးမဖိတ်ဖို့အထိဆွေးနွေးနေတယ်လို့ဘူနန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒိုးတက်မှုမရှိရင်အာဆီယံထိပ်သီးအစည်းအဝေးဘက်ကိုစစ်ကောင်စီအဝတ်အပါဝင်စီဖို့ခက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းတင်းလာနေကထွတ်ထားမှရေးခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံအချင်းချင်းအကြားဝင်မဆွေရေးမှုကိုလက်ကင်ထားတဲ့အာဆီယံကအခုလိုမျိုးထိပ်သီးအစည်းအဝေးမဖိတ်တာမျိုးအထိအရင်ကမလုပ်ခဲ့ဘူးပါဘူးဒါကဘယ်လောက်ထူကြပါသလဲမြမမဟာဗျူဟာနဲ့မူဝါဒလည်လာရေးအဖွဲ့ ISP ကညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုမြင်ပါတယ
်တော့အဲ့တော့အာဆီယံကသူ့ရဲ့ regional grouping ပေါ့ဗျာဒေသဆိုင်ရာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်အဲ့တော့ဒီမြမပြည်အရေးကိုဝင်ရောက်မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြရတော့မယ်ပုံစံမျိုးဖြစ်လာတော့ပေါ့ဗျာဒါကလည်းတစ်ချက်ပါတော့နောက်တစ်ခုကကြတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကြတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်လည်းဟိုကဘာရနေအောင်ပဲကိစ္စမျိုးဗျာတဘောဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်ပြန်သွားမယ်နောက်တစ်ခါထပ်လာမယ်ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရပြီလေဆိုတော့အဲ့လိုရတဲ့အနေအထားတော့မှမလုပ်ဘူးဆိုတဲ့အခါကြတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုဖတ်တဲ့အနေအထားမျိုးရှိတာပေါ့ဗျာအဲ့တော့နောက်ပဲဆုံးမှာတော့ဒီလိုစဉ်းစားရတဲ့ဟာမျိုးလေးဖြစ်လာတာပေါ့နော
်မြန်မာနိုင်ငံပြည်ထောင်စုဖြစ်ရှိရေးအတွက်အာဆီယံရဲ့အဖြေရှာချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲစောင့်ရွက်လာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်ပြောချင်တာကတော့ကျွန်တော်မြင်တာအခုချိန်မှာဗျာဟိုအာဆီယံ M1 လာဖို့သိက္ခတ်နေတဲ့ကိစ္စမျိုးပေါ့နော်နောက်တစ်ခုကကျတော့ဘာဖြစ်လို့မရှိနိုင်ရတာဒီလောက်ထိခက်နေသလဲဆိုတဲ့အနေအထားတော့ကျွန်တော်သိချာမသိဘူးဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျာအခုအနေထားမှာအနောက်နိုင်ငံကြီးတွေကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှိကလုပ်ပါဆိုပြီးတော့ခိုင်းနေတာလေ။တော့အဲ့ဒီအနေထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးတွေကလက်ဆောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာနိုင်တယ
်။ကုလသမဂ္ဂအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင့်အထည်ဖော်ဆောင်ရွက်ရေးကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွင်းနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်5ချက်အတိုင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ။